ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာနျူကလ িয়ার နဲ့အသုံးပြုလာခဲ့မယ်ဆိုရင်ပြင်းထန်တဲ့နောက်ဆက်တွဲတုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်းဒီရှာမင်းကတောက်တာနေမှာသတိပေးပြောဆိုလိုက်ပါတယ်။နျူကလ িয়ার လက်နက်တွေရဲ့အန္တရာယ်တွေရှိနေတဲ့အတွက်ယူကရိန်းနိုင်ငံတဲကိုအမေရိကန်တပ်တွေမစေလွတ်ခဲ့တာဆိုတဲ့ယူဆချက်ကိုမဟုတ်မမှန်ဘူးလို့လည်းရှာမင်းက EU နိုင်ငံသားရေးနဲ့ကာကွယ်ရေးဆိုင်ရာ EEAS အကြီးအကဲစတီဖနိုဆန်နီနိုနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်တပ်တွေစေလွတ်တာတဲ့ယူကရိန်းကိုသူ့ဘာသာသူကာကွယ်နိုင်အောင်ထောက်ပံ့တင်တယ်လို့အမေရိကန်အစိုးရအနေနဲ့ယုံကြည်တဲ့အတွက်ဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။သမ္မတပူတင်အနေနဲ့နျူကလ িয়ার လက်နက်အသုံးပြုလိမ့်မယ်လို့မမျှော်လင့်ပါဘူး။ဒါပေမဲ့တုံ့ဆွဲခဲ့မယ်ဆိုလို့ရှိရင်လည်းပြည်ထောင်နဲ့နောက်ဆက်တွဲတုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပြီးကမ္ဘာကြီးဟာလည်းထူးထူးခြားခြားတောင်းလဲသွားမှာသိကြပါတယ်လို့လည်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါအပြင်တရုတ်ဆိုရအနေနဲ့သမ္မတပူတင်ကိုထောက်ခံမှုနဲ့ရုရှားရဲ့တူးချောက်မှုနဲ့ပတ်သက်တဲ့ရည်တည်ချက်ကိုလည်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးကတရီပေးလိုက်ပါတယ်။တရုတ်အနေနဲ့ရုရှားကိုရုပ်ဝတ္ထုပစ္စည်းတွေကူညီထောက်ပံ့မယ်ဆိုရင်အမေရိကန်နဲ့ EU အနေနဲ့ဘယ်လိုတုံ့ပြန်ဆောင်ရွက်မယ်ဆိုတာကိုအသေးစိတ်ပြောကြားထားပြီးသားဖြစ်တယ်လို့လည်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်းနီရှာမင်းကပြောဆိုခဲ့ပါတယ်။